ထိုင်းမြန်မာနယ်စပ်တချို့ဒုက္ခသည်စခန်းတွေထဲမှာမြန်မာနိုင်ငံကနေထွက်ပြေးခိုးလုံနေကြရတဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုမှရွှေ့ပြောင်းအခြေစိုက်ခွင့်ပြုတဲ့အစီအစဉ်တစ်ရပ်ကိုအဆုံးသတ်လိုက်ပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာအမင်းကြီးယုံ UNHCR ကဗိုလ်ဒူးနေမှာပြောခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကြက်သပရီးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်အမေရိကန်နိုင်ငံကြားရေးဌာနပြောရေးဆိုခွင့်ရှိသူဂျန်ဆာကီကရှင်းလင်းပြောဆိုပါတယ်။ရွှေ့ပြောင်းအခြေစိုက်မှုအစီအစဉ်အရအကျုံးဝင်တဲ့မြန်မာဒုက္ခသည်အခြေအတွက်ဟာတိတိတတ်တာရော့သွားခဲ့တဲ့အကြောင်းနဲ့ရွှေပြောင်းအခြေစိုက်ခွင့်ပြုဖို့စဉ်းစားချက်ထဲမှာအကျုံးဝင်တဲ့မြန်မာဒုက္ခသည်တိုင်းကလည်းအမြဲတမ်းရွှေပြောင်းအခြေစိုက်နေထိုင်သွားဖို့စိတ်မဝင်စားကြပါဘူးလို့ဂျန်ဆာကီကပြောပါတယ
်။ Refugees are not being estimated to make a decision about returning to Burma.at this point refugees
မြန်မာနိုင်ငံရှိကိုပြန်မပြန်ဆိုတာဆုံးဖြတ်ချက်ချဖို့အတွက်ဒုက္ခသည်တွေကိုမမေးပါဘူး။ဒါပေမဲ့အခုအချိန်မှာဒုက္ခသည်တွေအနေနဲ့ဒီအခွင့်အလမ်းကိုယူခြင်းမယူခြင်းဆိုတာကိုမေးပါတယ်။ဒါကြောင့်သတ်မှတ်ရဲ့အမိလက်ခံရရှိထားတဲ့ရှောက်လွှာတိုင်းကိုစီစစ်ဆောင်ရွက်တာပြီးတဲ့အထိရွှေပြောင်းအခြေစိုက်နေထိုင်တဲ့အစီအစဉ်ကိုဆက်ပြီးလုပ်သွားမှာပါ။စိတ်ဝင်စားသူတွေစီကရှောက်လွှာတွေကိုဆက်ပြီးလက်ခံနေချိန်မှာပဲအစီအစဉ်ကိုရှော့ချနေတာပါဆိုတာကအဲ့ဒါကိုပြောဖို့အတွက်တင့်တော်တဲ့နီလန်းလို့ကျွန်မထင်ပါတယ်။စီးစစ်စဉ်းစားဖို့အတွက်အကျုံးဝင်သူတွေကစိတ်ဝင်စားတယ်ဆိုရင်သူတို့အခုရှောက်ထားတယ်မှာ။ရှောက်ထားသူတွေအားလုံးအတွက်လုပ်ငန်းစဉ်အတိုင်းပဲလုပ်သွားမှာဖြစ်ပါတယ်
။2005ခုနှစ်ကတည်းကနေဆိုရင်မြန်မာဒုက္ခသည်8,300ကျော်ကိုအမေရိကန်ပြည်ထောင်စုကရွှေ့ပြောင်းအခြေစိုက်ခွင့်ပြုခဲ့တယ်လို့ဂျန်ဆက်ကီကပြောပါတယ်။ရွှေ့ပြောင်းအခြေစိုက်ခွင့်ပြုတဲ့တခြားနိုင်ငံတွေအားလုံးပေါင်းလက်ခံတဲ့အရေးအတွက်ထက်အမေရိကန်ပြည်ထောင်စုကပို့ပြီးလက်ခံခဲ့တယ်လို့လည်းဆိုပါတယ်။ရွှေ့ပြောင်းအခြေစိုက်တဲ့အစီအစဉ်ကိုဘာကြောင့်ရှော့ချရတယ်ဆိုတော့ ਨੇ ပတ်သက်ပြီးသူပြောခဲ့တာကတော
့ We're reaching the natural conclusion of it given the specific eligibility requirements and given it's been around since 2005
ရှော့ချဖို့ရအကျုံးဝင်တဲ့လိုအပ်ချက်တွေအရ2005ခုနှစ်ဝင်းကျင်ကလေးကဒီအစီအစဉ်ကိုလှုပ်လာခဲ့တယ်ဆိုတဲ့အချက်တွေအရဒီကောက်ချက်ကိုချခဲ့တာပါအကျုံးဝင်တဲ့မြန်မာဒုက္ခသည်တွေရှောက်ထားဖို့အတွက်2013ခုနှစ်တစ်နှစ်လုံးမှာနောက်ဆုံးရက်ကိုကျမတို့သတ်မှတ်ခဲ့ပါတယ်။အခုအချိန်မှာအကျုံးဝင်သူတွေအားလုံးအတွက်တရင်အချက်လက်ပေးဖို့ကျမတို့ကြိုးစားနေတာဖြစ်ပြီးသူတို့ရဲ့ရှောက်လွှာတွေကိုအခုအချိန်မှာရနိုင်သင့်ပါပြီ
။မြန်မာဒုက္ခသည်တွေအမေရိကန်ပြည်ထောင်စုစီရွှေ့ပြောင်းအခြေစိုက်တဲ့အစီအစဉ်ပေါ်အမေရိကန်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူအမျိုးသမီးဂျန်ဆက်ကီပြောသွားတာပါ။